အမေရိကန်ပြည်ထောင်စုမှာစီးပွားရေးအခြေအနေမကောင်းတဲ့ကားကုမ္ပဏီကြီးတွေလုပ်ငန်းပြစီရမယ်ကိန်းကိုကာကွယ်ဖို့သဘောတူညီမှုတစ်ခုအတွက်ကွန်ဂရက်ကဒီမိုကရက်ခေါင်းဆောင်တွေနဲ့အပြုသဘောဆောင်တဲ့ဆွေးနွေးမှုတွေပြုလုပ်ခဲ့တယ်လို့အင်ဗျူရိုကပြောပါတယ်။ကားလုပ်ငန်းအကြီးအကဲတွေကသူတို့လုပ်ငန်းတွေဟာအစိုးရရဲ့အကူအညီမပါဘဲဆိုရင်တော့ဒီလောက်ကုန်ထိတောင်ခံမှာမဟုတ်ဘူးလို့ဒီရက်ပိုင်းအတွင်းမှာပဲပြောသွားခဲ့ပါတယ်။အခွန်ဆောင်အများပြည်သူလက်ထက်ကိုငွေပြန်ရောက်မဲ့အခြေအနေမရှိရင်တော့ပတ်စံတပြားတစ်ချက်မှအကုန်မခံသင့်ဘူးလို့စနေနေ့ကထွက်လာတဲ့ကြေညာချက်ထဲမှာအင်ဗျူရိုပြောခွင့်ရအမျိုးသမီးဒေနာဘယ်ရီနိုကပြောထားပါတယ်။ဒီကားကုမ္ပဏီကြီးတွေကိုကယ်တင်ဖို့ဥပဒေကိုရှေ့သတင်းပတ်အတွင်းမှာမဲခွဲဆုံးဖြတ်နိုင်မှုခံမှန်းကြောင်းအောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလိုစီကဆိုပါတယ်။1950ခုနှစ်မှာအမေရိကန်ပြည်ထောင်စုဝေးပြေးလမ်းမစနစ်တည်ဆောက်မှုစီမံကိန်းပြီးခဲ့တဲ့ကအများဆုံးရင်းနှီးမြှုပ်နှံမှုအသစ်တစ်ခုကိုလှုပ်ဆောင်မယ်လို့သမ္မတအသစ်ဖြစ်တဲ့ဂျန်သစ္စာချိန်ဆိုရမယ့်မစ္စတာဘရက်အိုဘားမားကစနေနေ့ကပြောကြားသွားပါတယ်။စွဲအင်သုံးဆမှုပုံနဲ့မဲ့အဆောက်အုံတွေပို့ပြော့ဆောက်မယ်လမ်းမတွေအခြေခံအဆောက်အုံဆောက်လုပ်မှုတွေပို့ပြော့ငွေကြေးသုံးဆမယ်ပြည်သူ့ဘဝစာတင်ကြောင်းတွေကိုအဆင့်မြင့်မအောင်လို့ပြုလုပ်ဖို့တွေအတွက်ငွေကြေးအမြောက်များသုံးဆမယ်လို့မစ္စတာအိုဘားမားကသူ့ရဲ့ပတ်စင်မိန့်ခွန်းမှာပြောကြားသွားပါတယ်ရှင်။